ကရင်ပြည်နယ်ကန်ယူထိန်းချုပ်ရာနယ်မြေအတွင်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ပြည်တွင်းအိုးမဲ့အိမ်မဲ့ဒုက္ခသည်တွေဟာအခုချိန်ထိနေရမပြောင်းနိုင်ကြသေးပဲတောတောင်တွေထဲမှာပဲနေထိုင်နေရတဲ့အတွက်တောက်သုံးရင်ရှာပါတာတောက်သုံးရင်မတန့်ရှင်းတာတွေကြောင့်ဝမ်ပြက်ဝမ်ရှော့ယောဂါတွေပါဖြစ်နေကြပါတယ်အဲ့ဒီအထက်ကကန်ယူတပ်မဟာတစ်ထိန်းချုပ်ရာဘီလင်းမြို့နယ်ထဲမှာတော့ကလင်းငယ်သူတေဆုံတယ်လို့ကရင်လူအခွင့်ရေးအဖွဲ့ KHRG ကပြောပါတယ်ကန်ယူကမေလ29ရက်နေ့ကထုတ်ပြန်ချက်အရစစ်ဘေးဒုက္ခသည်တွေဟာလူသားချင်းစာနာမှုအကူအညီတွေကိုလည်းအရေးပေါ်လိုအပ်နေတယ်လို့ပြောပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မိုင်းအီမာကထိုင်းကနေသတင်းပေးပို့ထားပါရယ
်ကရင်ပြည်နယ် KNU ထိန်းချုပ်ရာနယ်မြေအတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ပြည်တွင်းအိုးအိမ်မဲ့ဒုက္ခသည်တသိန်းကျော်ရှိပြီးစစ်ပွဲတွေကြောင့်အခုချိန်ထိနေရမပြောင်းနိုင်ကြသေးပဲတော်တောင်နေထဲမှာပဲနေထိုင်နေရတယ်လို့ကရင်ပြည်နယ်မြဝတီခရိုင်၄ကီကောဘက်ကဒုက္ခသည်တွေကတော့တောင်ရင်မြစ်အနီးမှာပဲနေထိုင်နေရပါတယ်အခုလိုမျိုးမိုးရင်းကာလမှာစစ်ဘေးဒုက္ခသည်တွေဟာမြေကြီးပေါ်မှာပဲနေထိုင်အိပ်စက်ရတဲ့အတွက်တက်ကြီးရွယ်အိုတွေနဲ့ကလေးငယ်တွေဟာကျန်းမာရေးထိခိုက်မှုတွေလည်းရှိနေပါတယ်စေဝါမလုံလောက်မှုတောက်သုံးရင်မတန့်ရှင်းမှုတွေကြောင့် KNU တပ်မတစ်ထိန်းချုပ်ရာဒေသဘီလင်းမြို့နယ်ကဒုက္ခသည်ကလေးတူဝမ်ပြက်ဝမ်ရှော့ယောဂါနဲ့တည်ဆုံသွားခဲ့တယ်ဆိုပြီးကရင်လူခွေရေးအဖွဲ့ KHRC ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကပြောပါတယ
်။တမတိတော့တမတိကအိုက်ဒီတွေကတော့ဟိုစီဝါထောက်ပံ့မှုကတော့လိုအားလျက်ရှိနေတယ်ဝယ်ပေါ့နော်။အဲဘာလို့လဲဆိုလို့ရှိရင်ဝမ်ရှော့ဝမ်ပြက်ယောဂါဒီတချို့ကလည်းပြန်နာမှုတွေလည်းရှိတယ်ပေါ့နော်။အဲ့လိုမျိုးကြုံတွေ့ရတာလည်းရှိတယ်နောက်ပြီးတော့ဒီပြီးခဲ့တဲ့တပတ်တော့ကလည်းပဲဒီကလင်းငယ်တရားပေါ့ IDP site ဒီဒီလူမျိုးနယ်တွေကအဲ့ဒါဆုံးသွားတာပေါ့ဟုတ်တယ်အရင်နေလာမလို့ရှင်ရုပ်ပြက်တွေဖြစ်တယ်လို့သူတို့ကတော့ပြောပြတာပေါ့နော
်ပြီးခဲ့တဲ့2021ခုနှစ်ဒီဇင်ဘာလလေလောက်ကစခဲ့တဲ့တိုက်ပွဲတွေကြောင့်ရောစစ်ကောင်စီဘက်ကလေရင်နဲ့ဘုံးကျဲတိုက်ခိုက်မှုတွေကြောင့်ပါကရင်ပြည်နယ်လေးကီကောဘက်ကဒုက္ခသည်တွေဟာလည်းနေရမပြောင်းနိုင်တာ6လနီးပါးရှိသွားပြီဖြစ်ပါတယ်ဒုက္ခသည်အများစုဟာတောင်ရင်မြစ်အနီးမှာပဲတဲထိုးပြီးနေထိုင်နေကြရတာပါအခုလိုမျိုးမိုးရင်းကာလမှာမိုးကြီးတာလေပြင်းတိုက်တာတွေကြောင့်လေကီကောဘက်ကဒုက္ခသည်တွေရဲ့တဲအိမ်တွေပြိုပြက်ပျက်စီးမှုတွေလည်းရှိနေပါတယ်အမိုးကမလုံလောက်မှုတွေလည်းရှိနေပါတယ်ဒုက္ခသည်တွေဟာအဓိကတောင်ရင်မြစ်ရေကိုပဲအားပြုပြီးချက်ပြုတ်တောက်တုံးတာတွေလုပ်ရတဲ့အတွက်မိုးရင်းကာလမှာမြစ်ရေတွေကလည်းနောက်ကျပြီးမတန့်ရှင်းတာတွေကြောင့်ဝမ်ပြက်ဝမ်ရှော့ယောဂါတွေနဲ့တခြားကျန်းမာရေးထိခိုက်မှုတွေရှိနေတယ်လို့လည်းဆိုပါတယ်
။အရင်လက်ရှိကိုဘက်က IDP ဒီ level ပေါ့နော်။ဟိုအပေါ်စစ်ခဲ့တဲ့ကြုံနေရတယ်လို့တော့ကျွန်တော်တို့ကြားသိရတယ်ဒါလို့ပြတာတွေရှိတယ်။ဒါပေမဲ့အခုလိုမျိုးတခြားလုံးရေဒီနှောက်တယ်ရေဒီမတန့်ရှင်တော့တဲ့အပေါ်မှာတော့ဟိုတောက်တော့ရေအခက်ခဲတော့ကြုံတွေ့နေရတာတော့ရှိတယ်။တောင်ရင်မြစ်တကမြေမှုပဲသူတို့တောက်တော့နေရတာပေါ့။ကျွန်တော်တို့ပြောတယ်ဒီလိုမျိုးမြို့ရနယ်ကြီးကြီးနေရင်နမယ်ဆိုလို့ရှိတော့အဲ့ဒါသူတို့လည်းအထူးအချင်းကတောက်ကြီးအတွက်ဖြစ်ဖြစ်ဖြစ်တာပေါ့
KNU ထိတ်ချုပ်နယ်မြေတက်မဟာအသီးသီးမှာတော့တိုက်ပွဲရင်မငြိမ်သက်တဲ့အတွက်လည်းဒုက္ခတွေတွေဟာနေရက်တွေကိုမပြောင်းနိုင်ကြသေးတယ်လို့အသက်မွေးဝမ်းကြောင်းတဲ့အလုပ်တွေဆုံးရှုံးနေရဆဲဖြစ်တယ်လို့လည်းကရင်လူခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကပြောပါတယ
်လူခွင့်ရေးချုပ်ဖောင်းကကြတော့ဒီတမလေးမှာဆိုလို့ရှိရင်ရန်စံပြည့်ခတ်မှုတွေဖြစ်နေတော့တမ6မှာလည်းရန်စံပြည့်ခတ်မှုတွေဖြစ်နေတော့ပေါ့အာပြီးလို့ရှိရင်တော့ဒီအာ IDP တွေကကျတော့အသက်မွန်ကြလုံးနဲ့အတွက်ပေါ့လေဒီလိုမှအာပြန်လောက်ဆီနေမဲ့လည်းခုကစပန်ဆက်ရကြပြီလည်းရောက်နေပြီဒါမှပြန်တော့မလို့ရေဒီပေါ့နော်လို့ဆိုရေးရှိနေတဲ့အပေါ်မှာအဲကြောင့်လို့ဒီကံမှန်ကြလုံးနဲ့အခွင့်အလမ်းလည်းဒါဆုံးဆုံးနေရတာပေါ့
လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့ KNU ထိန်းချုပ်ရာတပ်မတွေဖြစ်တဲ့ပထုံခရိုင်တပ်မ1ညောင်လေးပင်ခရိုင်တပ်မ3ဗိဒဝဲခရိုင်တပ်မ4မုထရခရိုင်တပ်မ5ဒူပလာယာခရိုင်တပ်မ6တို့မှာမိုးရင်းကာလမှာစစ်ဘေးရှောင်နေတဲ့ကျန်းမာရေးနေထိုင်ရေးစားဝတ်နေရေးတွေအခက်အခဲတွေရှိနေပြီးတွာလာဖို့ခက်ခဲတဲ့နေရာတွေအကူအညီတွေလက်လန်းမမီတဲ့နေရာတွေမှာလူသားချင်းစာနာတဲ့အကူအညီတွေအရေးပေါ်လိုအပ်နေတယ်လို့လည်းKNU ကမေလ29ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ရှင်။